ကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 12,394 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 3,689 ဦးကိုတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ330ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလမ်းကြောင်းကနေ့ချိန်ရှိသေဆုံးသူအများအပြားရှိနေတာမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်အမှုပညာရှင်အများအပြားလည်းပါဝင်ပါတယ်။နိုင်ငံကျော်လူရှင်တော်လည်းဖြစ်ရုပ်ရှင်သရုပ်ဆောင်လည်းဖြစ်တဲ့ဦးမြင့်တာဟာဒီကနေ့ဩဂုတ်လ၂ရက်နေ့နေ့လယ်ပိုင်းကကွယ်လွန်သွားခဲ့ပါတယ်။လွန်ခဲ့တဲ့တစ်လလောက်အတွင်းဦးမြင့်တာလိုပဲထင်ရှားတဲ့အမှုပညာရှင်တွေနဲ့စာရေးဆရာအများအပြားလည်း COVID-19 နဲ့သေဆုံးခဲ့ကြရပြီးဖြစ်ပါတယ်။မကွေးတိုင်းမကွေးမြို့မှာတော့ COVID-19 နဲ့သေဆုံးသူတရက်အတွင်း73ယောက်ရှိခဲ့တယ်လို့ပရာဟိတအဖွဲ့တွေကပြောပါတယ်။မန္တလေးတိုင်းပျော်ဝင်မြို့မှာလည်းကြန့်ခိုင်ရေးပါတီအမတ်ဟောင်းတဦးအပါအဝင် COVID-19 ကြောင့်သေဆုံးသူကနေ့အချိန်ထိ26ဦးရှိခဲ့ပြီလို့ဒေသခံလူမှုကွန်ရက်ရေးအဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံအတွင်း COVID-19 ကိုစနစ်တကျကျယ်ကျယ်ပြန့်ပြန့်စစ်ဆေးနိုင်ခြင်းမရှိတာအပြင်သေဆုံးသူစီးရင်ကိုလည်းတိကျစွာပြုစုနိုင်ခြင်းမရှိတာတွေကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျမ၏ဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တဲ့ပုံများနိုင်တယ်လို့ကျမ၏ပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။နိုင်ငံအတွင်း COVID-19 တတိယလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့ထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်တက်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ10ရက်နေ့ထိပိတ်ပင်ထားပါတယ်။ဒါ့အပြင်ပြည်내တိုင်းဒေသကြီးအသီးသီးကမြို့နယ်ပေါင်း100ကျော်မှလည်း Stay at home မလိုအပ်ဖက်နေရင်အပြင်မထွက်ရအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ။